ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကိုစုံစမ်းစစ်ဆေးဖို့နိုင်ငံတော်သမ္မတကဖွဲ့စည်းပေးလိုက်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဟာလုပ်ငန်းတွေကိုစတင်နိုင်ဖို့အတွက်ပြင်ဆင်နေကြပြီဖြစ်ပါတယ်။ဩဂတ်လ22ရက်နေ့မှာလည်းပြည်ထောင်စုနယ်စပ်ရေးရာဝန်ကြီးကိုယ်တိုင်လာရောက်ပြီးနိုင်ငံတော်အစိုးရကလှုပ်ဆောင်ထားတာတွေကိုသမ္မတရဲ့ကိုစားကော်မရှင်အဖွဲ့ဝင်တွေကိုလာရောက်ရှင်းပြခဲ့တယ်လို့ကော်မရှင်အဖွဲ့ဝင်တွေကပြောပါတယ်။အသေးစိတ်ကိုတော့ Bangkok VO ရုံးခွဲကနေဆက်သွယ်စုံစမ်းထားတဲ့ကိုစော်ဝင်းလိုင်ကပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်အတွင်းဇွန်လတုန်းကဖြစ်ပွားခဲ့တဲ့ပဋိပက္ခတွေစုံစမ်းစစ်ဆေးဖို့တမရကဖွဲ့စည်းပေးထားတဲ့ကော်မရှင်ဟာသူတို့ရဲ့လုပ်ငန်းတွေရဲ့ပထမခြေလှမ်းအဖြစ်နဲ့ဩဂုတ်လ19ရက်နေ့မှာပထမဆုံးအကြိမ်အဖြစ်ကော်မရှင်အဖွဲ့ဝင်တွေအားလုံးပါဝင်တဲ့မျက်နှာစုံညီစည်းဝေးပွဲတစ်ခုကိုကျင်းပခဲ့ကြတာပါ။အဲဒီမှာကော်မရှင်ရဲ့လုပ်ငန်းတွေကိုဘယ်လိုချင်းကန်လှုပ်ဆောင်ကြမလဲဆိုတာနဲ့ပတ်သက်လို့အချင်းချင်းအကြံဉာဏ်ဖလှယ်တာတွေလှုပ်ဆောင်ခဲ့ကြတာပါ။ဩဂုတ်လ21ရက်နေ့မှာတော့ပြည်ထောင်စုနယ်စပ်ရေးရာဝန်ကြီးဦးသိန်းထေးရောက်လာပြီးအစိုးရဘက်ကလှုပ်ဆောင်ထားသမျှကိုသမရကိုစားရှင်းလင်းတင်ပြခဲ့တယ်လို့ကော်မရှင်အဖွဲ့ဝင်တဦးလည်းဖြစ် NDF အမျိုးသားဒီမိုကရေစီအင်အားစုခေါင်းဆောင်တဦးလည်းဖြစ်တဲ့ဥက္ကမောင်ဆွေကပြောပြပါဗျ။
ရရဝင်ကြီးကဒီအဆင့်ဟာပြည်တော်စုအဆင့်ခန့်ထားတဲ့ဟာဖြစ်တယ်။ဒါအောင်ကြီးကကော်မရှင်ဟာဇလက်စွာနဲ့တရားဖြစ်တဲ့ကော်မရှင်ဖြစ်တယ်။ဒါတော့ဒီကျွန်တော်တို့ဟိုဇလက်စွာကျွန်တော်တို့စစ်စစ်မင်းမြန်ကွယ်လည်းရှိတယ်။အဲဒါဆောင်ရွက်မှုမှာလည်းကျွန်တော်တို့ဘာမှနောက်ချက်မရှိဆောင်ရွက်နိုင်ပါလေပေါ့။ဒါအောင်သူတို့အနေနဲ့ပံ့ပိုးဖို့သမရကူစားလာပြီးတော့သူတို့ရှင်းပြရရင်ဖြစ်ပါလေဆိုပြီးစပြီးပြောပါလေ။နောက်ပြီးတော့ကျွန်တော်တို့ဒီရရဝင်ကြီးနဲ့ပတ်သက်ပြီးတော့သုံးဆောင်ထားတဲ့ဒီခိုင်မီနဲ့ကိစ္စတွေပေါ့ဗျာဒီနမ်ဘီယာလာလာတို့ဒီတူဂီဝင်းကြီးလာလာဝင်ကျူလာလာတို့နောက်တစ်ခါကျွန်တော်မစ္စတာကင်တာနာလာလာတို့ဒါလေးပတ်သက်တဲ့ခီးစဉ်လေးနဲ့ဓာတ်ပုံလေးနဲ့ဘယ်နေရာတွေအရေးကြီးတယ်သွားဖို့တင်နေပါနဲ့အစကြီးမင်းသူ့အတွေ့အကြုံတွေကိုရှင်းပြတဲ့ကိစ္စပါပဲ
ရေဘူးအားဖြင့်တော့ဒီစုံစမ်းရေးကော်မရှင်အနေနဲ့သမရကထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေအတိုင်းသူတို့ရဲ့စုံစမ်းစစ်ဆေးရေးလုပ်ငန်းတွေကိုအကောင့်ထဲပေါ်သွားဖို့စီစဉ်ထားတယ်လို့ဥက္ကမောင်ဆွေကပြောပါတယ
်သမရကထုတ်ပြန်ထားတဲ့ main အတိုင်းပဲကျွန်တော်တို့ဒီစုံစမ်းစစ်ဆေးမှုနေရီသွားပြီးတော့ကျွန်တော်တက်ဆိုင်ရာတွေ့တဲ့တွေ့ရတဲ့ပုံစံတွေကိုတွေ့ဖို့တွေ့တဲ့အခါမှာကျွန်တော်တို့ဒီနေရာနေပြီးတော့အစိုးရတာဝန်ယူပေးဖို့ဝိုင်းလာနေရာရုံလုံရုံရေးယူပေးဖို့အဲတက်တီကန်ဥတွေတို့ရစမှုဥတွေတို့နဲ့ပတ်သက်တဲ့ကိစ္စများကိုတရားရုံးလိုပဲကျွန်တော်ခေါ်ယူစစ်ဆေးခွင့်ရှိရတဲ့အကြောင်းကိုရှင်းပြပါတယ်အရှင်းပြပြီးတော့ဒီပြီးသွားရင်တော့ပြင်ဒီလေနဲ့သွားတဲ့ကိစ္စတွေကိုတော့သမားရုံးကစီစဉ်ပေးမယ်ဆိုတဲ့အကြောင်းတွေပေါ့အဲ့လိုဆိုပါလေဗျအရှက်ရှိချက်ကိုကျွန်တော်တို့ကချစ်ဖို့ခွဲပြီးတော့လုပ်ရမယ်သဘောရှိနေတာကိုလည်းအားလုံးသဘောပေါက်နားလည်ကြတယ်အဲ့တော့ကျွန်တော်တို့လုပ်ငန်းအဆင့်နေကိုလုပ်ရမယ်ဆိုတာကိုတော့25ရက်နေ့ကျမှကျွန်တော်တို့ဤကြရကျွန်စဉ်းစားနိုင်ပါမှာ
ကော်မရှင်အနေနဲ့လာမယ့်ဩဂုတ်လ25ရက်နေ့မှာ sub committee လေးတွေထပ်ဖွဲ့စည်းတာအပြင်ကော်မရှင်ရဲ့ပြောရေးဆိုခွင့်ရှိသူတူဦးကိုလည်းတိတိကျကျသတ်မှတ်ရွေးချယ်သွားဖို့ရှိတယ်လို့ဥက္ကမောင်ဆွေကပြောပါတယ်ဒီစုံစမ်းရေးကော်မရှင်ကိုတော့နိုင်ငံတော်သမ္မတရုံးကအမိန့်ကြေညာစာထုတ်ပြန်ပြီးဘာသာရေးကောင်ဆောင်တွေနိုင်ငံရေးပါတီတွေကကိုယ်စားလှယ်တွေလူမှုအဖွဲ့အစည်းတွေမှဝင်ရောက်လှုပ်ဆောင်နေသူတွေနဲ့88မျိုးဆက်ចောင်းသားများအဖွဲ့ကအဖွဲ့ဝင်တွေအပါအဝင်အဖွဲ့ဝင်စုစုပေါင်း28ဦးနဲ့ဩဂုတ်လ18ရက်နေ့ရက်စွဲနဲ့ဖွဲ့စည်းပေးလိုက်တာပါဩဂုတ်လ21ရက်နေ့မှာပဲနိုင်ငံတော်သမ္မတရုံးကပြည်သူ့လွတ်တော်ဥက္ကဋ္ဌထံတဝန်လာရေးသားပြီးလွတ်တော်မှာမတန်းတင်ထားဖို့တဝန်လွာနဲ့အတူရခိုင်ပြည်နယ်တွင်ဖြစ်ပွားခဲ့တဲ့ပဋိပက္ခတွေနဲ့ပတ်သက်တဲ့သုံးသပ်ချက်စာရင်းကိုလည်းတင်သွင်းခဲ့ပါတယ်။တဝန်လွာထဲမှာအဓိကအားဖြင့်တော့ရခိုင်ပြည်နယ်တွင်ဖြစ်ပွားခဲ့တဲ့ပဋိပက္ခနဲ့ပတ်သက်လို့သမရယုံကစုံစမ်းသိရှိထားတဲ့အချက်တွေကိုလွတ်တော်အမတ်တီထံအသိပေးအကြောင်းကြားတဲ့တဝန်လွာဖြစ်ပေမဲ့ရခိုင်ပြည်နယ်အထူးကယုံနဲ့ပတ်သက်လို့အစိုးရရဲ့သုံးသပ်ချက်ကိုလည်းကဏ္ဍအလိုက်ခွဲပြီးတော့ထည့်သွင်းဖော်ပြထားတာပါ။သမရယုံကလွတ်တော်ကိုပေးပို့တဲ့တဝန်လွာကိုပြည်သူ့လွတ်တော်တဦးက VOA ကိုဖတ်ပြခဲ့တာမှာတော့ရခိုင်တိုင်းရင်းသားများ၏အခြေအနေဆိုတဲ့ခေါင်းစဉ်အောက်မှာနိုင်ငံရေးပါတီများတန်ခါအချို့နှင့်လူပုဂ္ဂိုလ်အချို့တို့ခေါင်းဆောင်၍လူမျိုးရေးမုန်းတီးမှုစိတ်ဓာတ်ကိုအလွန်အကျွံမြင့်တင်ခြင်းလူမျိုးရေးအရာဆင်ခြင်မဲ့စွာတိုက်ခိုက်လူစိတ်ကိုလုံဆော်ခြင်းတို့ဆောင်ရွက်လျက်ရှိသည်နိုင်ငံအတွင်းနှင့်နိုင်ငံတကာမှရှိသည့်ရခိုင်အတိုက်အဝန်းတို့ပါချင်းကပ်ဆောင်ရွက်လျက်ရှိသည်နိုင်ငံအနှံ့အပြား၌နေထိုင်လျက်ရှိသည့်ဘင်္ဂါလီမွတ်စလင်များအပေါ်အကြမ်းဖက်ရန်ကိုလည်းကြံစည်လှုပ်ဆောင်လျက်ရှိသည့်စသဖြင့်ကာကြီးကနေစမြင်စွဲအထိအချက်လိုက်ဖော်ပြထားတယ်လို့ဆိုပါတယ်ဘင်္ဂါလီမွတ်စလင်များ၏အခြေအနေဆိုတဲ့ခေါင်းစဉ်အောက်မှာတော့တာမန်ပြည်သူများနှင့်ဘာသာရေးအစွန်းရဟူ၍နှစ်ပိုင်းတွေ့ရကြောင်းနဲ့တာမန်ပြည်သူများကတော့ဘဝရည်တည်ရေးနဲ့အသက်ရှင်နေထိုင်ရေးကိုသာအာရုံပြုနေကြရသည်အမျိုးသမီးနှင့်ကလေးငယ်တွေဟာလူဦးရေ၏၄ပုံ၃ပုံခန့်ရှိပြီးတော့အသက်မွေးဝမ်းကြောင်းမှုအခက်အခဲများကိုရင်ဆိုင်နေရသည်အစွန်းရောက်အစ္စလာမ်မော်လဝီအချို့သည်ဘာသာရေးမှိုင်းပြု၍လူဦးရေများပြားမှုကိုအတုံးချရန်ကြံစည်လျက်ရှိသည်စသဖြင့်ဖော်ပြထားပြီးအစီရင်ခံစာနှင့်တဝန်လာစုစုပေါင်းမှာစာမျက်နှာ၁၀မျက်နှာနီးပါးရှိတယ်လို့လွတ်တော်အမတ်တွေကပြောပါတယ်ခင်ဗျာ